2019ဩဂုတ်လကစပြီးမြန်မာစစ်တပ်ကနေတတ်ဖြတ်ခဲ့တဲ့ရိုဟင်ဂျာပေါင်းဟာ2400ကျော်ရှိတယ်လို့ရိုဟင်ဂျာတွေကိုအဓမ္မပြောင်းရွှေ့မှုထုတ်ဖော်မပြောရသေးတဲ့တွေ့ကြုံကိုအမည်ပေးထားတဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့အစိုးရခံစာမှာဖော်ပြထားပါတယ်။ဒီအစိုးရခံစာကို Ontario နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကနေထုတ်ပြန်လိုက်တာဖြစ်ပြီး Australia, Bangladesh, Canada, Norway နဲ့ Philippines နိုင်ငံတွေကသူကျေသနာပညာရှင်တွေပါဝင်ရေးသားကြတာဖြစ်ပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေက4000ကျော်ကတနတ်တန်ရာတွေရခဲ့တယ်လို့အစိုးရခံစာမှာဖော်ပြထားတာပါ။နေစီမချာဆေးပညာရှင်များအဖွဲ့ကထုတ်ပြန်ထားတဲ့စာရင်းမှာအရင်တုန်းကအသက်ခံရတဲ့ရိုဟင်ဂျာဟာ9400ရှိတယ်လို့ဖော်ပြထားတာကနေအခု23962ယောက်ရှိနိုင်ပြီး100လောက်အတိုးလျှော့ရှိနိုင်တယ်လို့ပြောပါတယ်။ရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်ပေါင်း18000ကျော်မတိုင်းအချိန်ခံရပြီးရိုဟင်ဂျာအိမ်ပေါင်း13000ကျော်မိရှုခံရတယ်လို့ပြောပါတယ်။ဩဝင်ကျောင်းရှိခံရတဲ့ရိုဟင်ဂျာတွေက50ရာခိုင်နှုန်းဟာအသက်12နှစ်အောက်တူဖြစ်တယ်လို့လည်းအစိုးရခံစာမှာရေးသားဖော်ပြထားပါတယ်။